ိုဗစ် -19 ကပ်ဘေးရောဂါကာလတလျှောက်လုံးမှာကမ္ဘာစီးပွားရေးလက်ပတ်မှုမှာကုန်သွယ်ရေးကအဓိကအခန်းကဏ္ဍကပါဝင်ခဲ့တယ်လို့ WTO ရဲ့စီးပွားရေးပညာရှင်တွေကပြောဆိုကြပါတယ်။2020ခုနှစ်အတွင်းအသွားအလာတမ်းမြစ်ပိတ်ပင်မှုတွေကြားမှာကုန်စည်ကုန်သွယ်မှုထိုးကျသွားခဲ့ပြီးမယ်လေ။နောက်ပိုင်းမှာတော့ဆန္ဒရိတ်ခါဆေးဝါးနဲ့တခြားသောမရှိမဖြစ်ကုန်စည်တွေကမ္ဘာတစ်လွှာစီးဆင်းစေပြီးကုန်သွယ်ရေးပြန်ကောင်းလာခဲ့ကြောင်းလည်းသူတို့ကမှတ်ချက်ပြုပြောပါတယ်။ကဖေးယောဂါရာသီဥတုပြောင်းလဲမှုပြဿနာနဲ့ယူကရိန်းစစ်ပွဲတို့အပါအဝင်ပြဿနာများစွာကြောင့်ကုန်စည်စီးဆင်းမှုခွင်းဆက်မှာအဟန့်အတားဖြစ်စေတယ်လို့လည်းသူတို့ကပြောပါတယ်။ဗဏ္ဍာရေးနဲ့ငွေကြေးဆိုင်ရာမူဝါဒတွေနဲ့ငွေကြေးဖောင်းပွမှုဖျားတွေကြောင့်စွန့်ရင်နဲ့ကုန်စည်ဈေးနှုန်းတွေချင်းမြင့်စေတယ်လို့လည်းပြောပါတယ်။အထူးသဖြင့်တော့ဝင်ငွေနည်းနိုင်ငံတွေဟာမလုံခြုံမှုတွေနဲ့အကျွေးမဆက်နိုင်တဲ့အန္တရာယ်ကြီးတွေနဲ့ရင်ဆိုင်ရတယ်လို့လည်းထောက်ပြကြပါတယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းကလွဲလို့ကျန်တဲ့ဒေသအများစုမှာတော့2023ခုနှစ်အတွင်းပို့ကုန်အနည်းငယ်တိုးမြင့်နိုင်ခြေရှိတယ်လို့ WTO ရဲ့ညွှန်ကြားရေးမှူးချုပ်နာဂိုစီအိုကွန်ဂျိုလာဝဲလာကပြောပါတယ်။အာဖရိကနဲ့အရှေ့လက်ပိုင်းဒေသနှစ်ခုစလုံးကတော့ဖွံ့ဖြိုးမှုအကျနဲ့ကြုံရမယ်လို့လည်းသူမကပြောပါတယ်။ကမ္ဘာ GDP အသေတင်ထုတ်လုပ်မှုကတော့1.3%ခန့်လောက်နှေးကွေးသွားမယ်လို့ခန့်မှန်းထားပြီးဒါဆိုရင် WTO ကအရင်ကခန့်မှန်းထားတာထက်1%နီးပါးကျသွားတာဖြစ်ကြောင်းလည်းပြောပါတယ
်။ Policy makers face unenviable choices.
ငွေကြေးဖောင်းပွမှုတိုက်ဖျက်ရေးအလောက်ကံထိမ့်သိမ်းထားရှိနိုင်ရင်နဲ့သက်ရှင်တဲ့စွန့်ရင်ကိုပြောင်းလဲရေးလို့အရေးကြီးတဲ့မူဝါဒရေးရာရည်မှန်းချက်တွေတိုးမြှင့်ပြီးဆောင်ရွက်နိုင်ရင်အတွက်မူဝါဒချက်မှတ်သူတွေချိန်ညှိဆောင်ရွက်ရေးစူးစမ်းကြရမှာတော့ရွေးချယ်ရာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်ကြရပါတယ်။ကုန်သွယ်ရေးတားမြစ်ကန့်သတ်ချက်တွေဟာဆိုရင်စီးပွားချက်မှုကိုတုံ့ပြန်ကင်တွယ်ရေးအတွက်ဆွဲဆံမှုတရက်ဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းဒီလိုဆောင်ရွက်ချက်တွေဟာငွေကြေးဖောင်းပွားမှု PR တွေကိုပိုးပြီးဆိုးဝါးစေတယ်လို့လူနေမှုအဆင့်တန်းကိုကျဆင်းမှုသာဖြစ်ပါစေလိမ့်မယ
်။လွတ်လပ်စွာကုန်သွယ်မှုဟာဆိုရင်ဖွံ့ဖြိုးမှုကိုဖြစ်စေပြီးကုန်စည်နှုန်းကြီးမြတ်မှုကိုထိန်းသိမ်းရေးအထောက်အကူဖြစ်နိုင်တယ်လို့လည်းအိုကွန်ဂျိုအီဝါလာကပြောပါတယ်။စားနပ်ရိက္ခာကုန်သွယ်မှုကိုဈေးကွက်ဆက်လက်ဖွင့်ထားတာဟာဆိုရင်မရှိမဖြစ်အရေးပါတဲ့စားနပ်ရိက္ခာကုန်စည်တွေပိုပြီးရရှိနိုင်ပြီးဈေးနှုန်းမတက်စေဖို့ထိန်းထားနိုင်မှာဖြစ်တယ်လို့လည်းသူမကဥပမာပေးပါတယ
်။ Our monitoring work on food trade has pointed to some recent
ဆန္ဒရိတ်ခါကုန်သွယ်ရေးပေါ်မှာကျမတို့စောင့်ကြည့်နေတာမှာတော့တားမြစ်ကန့်သတ်ချက်တွေမှာလက်တလောဆုပ်ယုပ်မှုတချို့ကိုတွေ့နေရပြီးတော့သတိထားစောင့်ကြည့်ဖို့လိုအပ်နေစေဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်တွင်ဖြစ်ခဲ့တဲ့ကုန်စည်စီးဆင်းမှုခွင်းဆက်ရဲ့အားနည်းချက်တွေကိုပိုပြီးထိထိရောက်ရောက်တုံ့ပြန်ကင်တွယ်နိုင်ရေးအတွက်ကုန်စည်တွေနဲ့ဝန်ဆောင်မှုတွေထုတ်လုပ်ရေးအတွက်တခုတည်းကိုအခြေခံတာကိုလျှော့ပြီးဘက်ဆုံပါဝင်မှုဖြစ်အောင်တိစောက်ဖို့ဖြစ်ပါတယ
်။ဘက်ဆုံပါဝင်မှုဟာဆိုရင်စီးပွားရေးဖွံ့ဖြိုးမှုကိုမြင့်တင်နိုင်မှာဖြစ်သလိုကုန်စည်ပြတ်လတ်မှုမရှိစေရင်းနဲ့ရေရှည်ဈေးနှုန်းတည်ငြိမ်ရေးတို့ကိုလည်းအထောက်အကူဖြစ်စေမယ်လို့သူမကပြောပါတယ်။လက်ရှိနဲ့အနာဂတ်စီးပွားရေးစိန်ခေါ်အကဲဆတ်မှုတွေကိုကင်တွယ်ဆောင်ရွက်နိုင်ရေးမှာလည်းအထောက်အကူဖြစ်ပါလိမ့်မယ်လို့ WTO ရဲ့ညွှန်ကြားရေးမှူးချုပ်နာဂိုစီအွန်ကိုချိုအီဝဲလာကပြောပါတယ်ရှင်။